နှစ်သက်တိုက်ပွဲတွေပြင်းထန်နေတဲ့ယင်းမင်းနိုင်ငံမှာအရသားတွေနဲ့အရသားဆိုင်ရာပြစ်မှတ်တွေကိုအကြောင်းမဲ့တိုက်ခိုက်နေတာတွေကနိုင်ငံကတတ်မှတ်ချက်တွေအရစစ်ရာဇဝတ်မှုမြောက်စေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကစစ်ပွဲမှာပါဝင်နေသူအလုံးကိုတတိပေးလိုက်ပါတယ်ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့လာတဲ့သတင်းစာကိုပြောပြခြင်းပါတယ်ဗျာယင်းမင်းနိုင်ငံမှာဒီလာတဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေတိုးလာနေတာပါဒီကံကထောက်ခံမှုပေးထားတဲ့ဟူတီတပ်ကောင်တွေကဒုံးကျည်တွေဘုံတင်ဆောင်ထားတဲ့ drone ယာဉ်တွေနဲ့ UAE အာရဗ်စပွားများပြည်တော်စုကိုတိုက်ခိုက်ခဲ့ခြင်းကစပြီးတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်ဒီတိုက်ပွဲအတွင်းလူ3ဦးသေဆုံးခဲ့ရပါတယ်အဲ့ဒီတိုက်ခိုက်မှုကိုလက်တော့ပြန်တဲ့အနေနဲ့အစိုးရထောက်ခံမှုပေးထားတဲ့စော်ဒီဦးဆောင်တဲ့ညွန်ပေါင်းတပ်ကရင်းမြင့်မြို့တော်ဆန္နာကိုပြန်လည်တိုက်ခိုက်ခဲ့ပြီးမိသားစုတစ်ခုထဲမှာတင်အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်အစုံမတက်နိုင်သေးတဲ့ခုနှစ်ကြာစစ်ပွဲအတွင်းဒီလိုရန်တမ်းပြစ်ခတ်မှုတွေကြောင့်နောက်ထပ်ရင်းမြင့်အရသားတည်ဆုံမှုတိုးလာမှာကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်နှစ်ဖက်တပ်တွေရဲ့ဒါဇင်နဲ့ချီတဲ့လေကြောင်းတိုက်ခတ်မှုအမြောက်နဲ့ပါပြစ်ခတ်မှုတွေကိုကြည့်ရင်အရသားတွေဘေးကင်းလုံခြုံရေးကိုထက်မတွက်ဘူးဆိုတာသိတာလှတယ်လို့ကုလလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရအမျိုးသမီးRavina Shamdasni ကပြောပါတယ
် The fighting has damaged civilian objects and critical infrastructure including telecommunications towers and water reservoirs as well as hospitals in San Diego
ဒီတိုက်ခိုက်မှုကရပ်သားပိုင်ဆိုင်မှုတွေကိုပျက်စီးဆုံးရှုံးစေတယ်လို့မရှိမဖြစ်အရေးပါတဲ့သက်သွေးတာဝါလိုရေတူလောင်ကန်လိုစာနာနဲ့ထားအစ်မြို့တွေကသိကြုံလို့နေရာမျိုးတွေကိုပါပျက်စီးစေခဲ့ပါတယ်ရှီတန်းတပ်ဖွဲ့တွေအလင်းအမြန်ရွှေ့ပြောင်းသွားချိန်မှာကျန်ခဲ့တဲ့မြင်းမြုပ်မိုင်းတွေကြောင့်အရက်သားတွေအတွက်အန္တရာယ်ရှိနေတာပါ
။ဟူတီတပုန်တွေနဲ့ဆော်ဒီညွန်ပေါင်းတပ်ဖွဲ့တွေကြားစစ်ပွဲတွေဖြစ်လာခြင်းကစပြီးပျက်စီးရေးကိုသာဦးတည်စေတဲ့အပြန်အလှန်တိုက်ခိုက်မှုတွေကိုရပ်တင့်ပြီးလို့ရှမ်ဒက်စနီကနှစ်ဖက်စလုံးကိုအလေးနဲ့မြစ်တာရက်ခံလိုက်ပါတယ်။ဂျက်တလောတိုက်ပွဲအတွင်းအရက်သား12ဦးတည်ဆုံပြီး12ဦးဒဏ်ရာရသွားတယ်လို့အရက်သားနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေအကြီးကျယ်ပျက်စီးခဲ့ရပါတယ်။လူအခွင့်အရေးအဖွဲ့တွေကောက်ခံထားတဲ့စည်းရင်းတွေအရဇန်နဝါရီလတည်းစော်ရီဥဆောင်နဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုပေါင်း900ဝန်းကျင်ရှိပါတယ်။စော်ရီအာရီဗီးယားနိုင်ငံဘက်ချိန်ဆပြီးဒရုန်းယာဉ်နဲ့အနည်းဆုံး10ကြိမ်ဒီလာတဲ့တိုက်ခိုက်ခဲ့တယ်လို့ဟူသီတပုန်တွေကပြောပါတယ်။ပြီးခဲ့တဲ့လကဆိုရင်အကြိမ်30ကျော်ရှိတာပါ။ဒီတပုန်တွေဟာဈေးချိုတဲ့ဒရုန်းယာဉ်တွေနဲ့ပေါက်ခွေရေးပစ္စည်းတွေတင်ပြီးပြစ်မှတ်ကိုလိုက်တိုက်ခိုက်နေပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းအရသားတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုကိုမတိကဲစီဖို့ဘေးကင်းလုံခြုံစေဖို့သတိနဲ့ဆောင်ရွက်ကြဖို့ကုလလူအခွင့်အရေးရုံးကတောင်းဆိုနေတာပါမြစ်တာရက်ခန့်နေလဲဆိုပေမဲ့နိုင်ငံတကာဥပဒေတွေအရဒါဟာမဖြစ်မနေလိုက်နိုင်ရမယ့်အချက်ဖြစ်တယ်လို့ရှမ်ဒက်စနီကပြောပါတယ
် In particular parties to the conflict must take all feasible measures to verify that the targets are indeed military
ဒီပဒီပကနဲ့တက်ဆိုင်နေတဲ့အဖွဲ့အစည်းအလုံးတွဲဆောင်ဆွေးနွေးဖို့လိုပါတယ်စီးရဲဆိုင်ရာပြစ်မှတ်တွေကိုဒါရွေးချယ်တိုက်ခိုက်နေဆိုတဲ့အပြန်အလှန်သဘောတူညီမှုမျိုးထားရှိဖို့လိုပါတယ်စီးရဲနဲ့မဆိုင်တဲ့နေရာမျိုးကိုလက်ဆောင်ရပါလိမ့်မယ်တိုက်ခိုက်မှုတွေမှာလည်းအင်အားအလွန်အကျွံမတုံ့ပြန်ဖို့လိုပါတယ်နိုင်ငံတကာရဲ့သတ်မှတ်ချက်စည်းမျဉ်းတွေကိုမလိုက်နာဘဲပြတ်ကွက်မယ်ဆိုရင်ဒါဟာစစ်ရာဇဝတ်မှုမြောက်ပါတယ
်2015မတ်လကစခဲ့တဲ့ရင်းမြင်ပြည်တွင်းစစ်အတွင်းလူအသက်ပေါင်း 38,000 လောက်တေဆုံးခဲ့ရပြီးသူတို့တဲက60ရာခိုင်နှုန်းဟာစစ်လက်နဲ့ထိမှန်တေဆုံးရတာမျိုးမဟုတ်ပဲစစ်ပီးတန်ရဲ့နောက်ဆက်တွဲတောက်ယူပြက်လက်မှုကူးစက်ရောဂါနဲ့နှမမှုတွေကြောင့်တေဆုံးရတာမျိုးဖြစ်ပါတယ်ရင်းမင်းဟာကမ္ဘာအဆိုးအဝါဆုံးစာနာမှုအကြက်တဲကိုဆက်ရင်ဆိုင်နေရပြီးလူဦးရေတန်း30ကျော်မှတန်း20ကျော်ကအရေးပေါ်အကူအညီလိုအပ်နေပါတယ်ခင်ဗျာ